ကချင်ပြည်နယ်မိုးမောင်းမြို့နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတလကျော်ကြာမြင့်လာနေပြီးဒီအပိုင်းတွေမှာပုံမူပြင်းထန်လာနေတာပါလက်ရှိမိုးမောင်းဒေသတိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဘူမကြီးနော်ဘူးက VOA ကိုခုလိုပြောပါတယ
်ဒီတုံးလေးရဲ့တိုးတွင်းမှာလည်းတို့ကတော့ပုံမှန်မြေကြောင်းတွေတုံးတာပေါ့နော်ဒရုန်းတွေတုံးတာတွေတင့်ကားတွေတုံးတာတွေပုံမှန်များလာလေကြောင်းနဲ့ကတော့ဒီနေ့ကတော့ချက်ဖက်တာမဇီးနဲ့တုံးလေးချင်းလောက်လာတာရှိတယ်ဒီမနေ့ကတော့9နာရီမိုးမလင်းတလင်းချိန်မှာပေါ့နော်အဲမထောက်လာလို့မှပုံကျတာဒါမျိုးလို့ရှိတယ်။ကျုံးကတော့ဒီနေ့ကစေချိန်စနာချိန်ပေါ့လက်နဲ့ကြီးမျိုးစုံတွေနဲ့ပြစ်တာကတော့ဒီနေ့ကတော့အချိန်ပေါင်း90ခုနစ်စေကျော်လောက်ပြစ်ကြတယ်။နောက်တန်ကားကတော့နစီအနည်းဆုံးပြက်ပြင်းမှထိုးလာတာရှိတယ
်။စစ်ကောင်စီဘက်ကဗမော်ကနေစစ်ကြောင်းထိုးတိုက်ခိုက်လာတာတွေရှိပေမဲ့ဒီကနေ့ထိတော့ KIA နဲ့ပူးပေါင်းတပ်တွေကဟန်တာထားဆဲဖြစ်ကြောင်းပြောပါတယ် KIA နဲ့ပူးပေါင်းတပ်တွေဟာမတ်လ9ရက်နေ့ကမြစ်ကြီးနားဗမော်ကားလမ်းတစ်ကျော်မှာစစ်စင်ရေးစတင်ခဲ့ပြီးမိုးမောင်းမြို့နဲ့ဗမော်မြို့လုံခြုံရေးအတွက်အဓိကကျတဲ့ခမရ43ခုကိုဩဂုတ်လ19ရက်နေ့မှာတင်းယူခဲ့တာပါအဲဒီနောက်တော့မိုးမောင်းနဲ့ဗမော်အကြား9မိုင်မှာနေ့စဉ်လိုတိုက်ပွဲတွေဖြစ်နေကြောင်းဗမကြီးနော်ဘူးကပြောပါတယ်ချိန်ထဲမှာတော့ဖားကန်မြို့ဆိုင်းတောင်မှာရှိတဲ့လက်ကီမန်ဟိုတယ်မှာတိုက်ပွဲတွေဆက်လက်ဖြစ်နေကြောင်းပြောပါတယ်
Lucky Man Hotel မှာရောက်ရှိနေတဲ့စစ်ကြောင်းတွေရောက်90လောက်ရှိတယ်။အဲ့ဒါမထွက်တဲ့ကိစ္စပါ။သူတို့လည်းထွက်သွားဖို့လည်းညှိနှိုင်းတာလည်းမရှိဘူး။သူအမှပဲရှိနေတယ်။အကြောင်းကျွန်တော်တို့ကဝိုင်းထားတယ်။တိုက်ပွဲကတော့ဒီသူတို့နည်းနည်းထွက်လာတဲ့နည်းတော့တိုက်ပွဲဖြစ်တာပေါ့
။ဟိုတယ်မှာရောက်နေတဲ့စစ်ကြောင်းတွေကိုပြစ်ကူတဲ့သဘောနဲ့စစ်ကောင်စီရဲ့ဖားကန်ဗျူဟာဂုံးကလက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိတယ်လို့လေကြောင်းကတိုက်ခိုက်တာတွေလည်းရှိနေကြောင်းပြောပါတယ်။တော်စရောဆိုင်းတောင်နဲ့အနီးအနားကျေးရွာတွေအပြင်ဖားကန်မြို့ပေါ်ကဒေသခံတွေပါစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြပါလေ။ကချင်ပြည်နယ်မိုးမောင်းတဲ့ဖားကန်မှာစီးပိပခါတွေမြင့်တက်လာနေချိန်မှာပဲ MNDA ကုကန်တပ်ကထိန်းချုပ်ထားတဲ့လာရှိုးမြို့ကိုဒီကနေ့မနက်စောပိုင်းကစစ်ကောင်စီကလေကြောင်းနဲ့ထပ်မံဘုံကျဲတိုက်ခတ်ခဲ့ပါလေ။လာရှိုးမြို့ကဒူးက AT တအူးကျောင်းနဲ့ဤပညာအထက်တန်းကျောင်းမှာဘုံနှလုံးကျခဲ့ကြောင်းအခုလိုပြောပါလေ။
ညနေကျော်လောက်ပါဘူး။ဒီဒီကနားလေးကကိုတက်ဦးကြောင်ဖုန်းကြောင်မှာတလုံးရှိတယ်ပြီးအဲ့ကြောင်နားလေးက GDN အဟောင်းမှာတလုံးကြာနှလုံးပဲကိုအကြီးကတော့မရှိဘူးကို
ဒါဟာလာရှိုးမြို့ကို6ကြိမ်မြောက်လေကြောင်ကတိုက်ခိုက်တာလည်းဖြစ်ပါတယ်ဒီလ24ရက်နေ့မနက်ကလာရှိုးမြို့ကိုလေကြောင်က2ကြိမ်ဘုံလေးလုံးကျဲချခဲ့ရမှာအမျိုးသမီးတဦးတည်ဆုံးပြီးတော့လူ15ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒီလ9ရက်နေ့ကလည်းလူတဦးတည်ဆုံးပြီး10ယောက်လောက်ဒဏ်ရာရခဲ့ပါတယ်စစ်ကောင်စီကဒီအပိုင်းတွင်လေကြောင်းတိုက်ခတ်မှုတွေတိုးမြင့်လှုပ်ဆောင်လာသလိုအရသာထိခိုက်သည့်ဆုံးတာတွေရှိနေတာကြောင့်နိုင်ငံတကာကစစ်ကောင်စီကိုလေရင်စီတင်ပို့တာတွေရပ်ဆိုင်းဖို့တိုက်တွန်းတာတွေရှိနေပါတယ်ခင်ဗျာ။